တော်တဆင်များခင်ဗျာလက်ပတော့နိုင်ငံမှာလောက်ကြံခံရတဲ့ဝင်ကြီးချုပ်ဟောင်းရာဖီဟာရီရဲ့တာဥဆောင်တဲ့အတိုက်ခံအင်အားစုတွေဟာမနေ့ကကျင်းပခဲ့တဲ့လက်ပတော့ရွေးကောက်ပွဲတွေရဲ့ပထမအကြော့မှာအပြတ်အနိုင်ရရှိလိုက်တယ်လို့သိရပါတယ်ဒီအကြောင်းဘေးရုံမြို့ကနေ VOA သတင်းတော့ပေးပို့လိုက်တဲ့သတင်းဆောင်မကိုတင်ပြပေးပါလားတော်လှလာတာခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုလက်ပတော့မှာအချင်းခွဲပြီးကျင်းပတဲ့ပထမအကြော့ဘေးရုံမြို့ရဲ့လွတ်တော်16နေရာအတွက်ရွေးကောက်ပွဲများမှာသူတို့ပါတီကအပြတ်အသတ်နိုင်ရရှိလိုက်တယ်လို့ဆာအတ်ဟာရီရီကဒီနေ့နေ့ကအကြေညာစင်မှာတော့ဘီရုတ်မြို့ကောင်းကင်ယာမှာမိရှုမိဘတွေဖြစ်ပေါက်မှုကြောင့်လေကောင်းကင်ယာတစ်ခုလုံးလင်းထိန်လို့သွားခဲ့ပါတယ်ရွေးကောက်ပွဲမကျင်းပမီကတည်းကဟာရီရီတို့ပါတီဟာလွတ်တော်အမတ်နေရာ6နေရာမှာတခြားရှင်ပြိုင်မဲ့လူမရှိဘဲတေချာပေါက်အနိုင်ရရှိထားတာဖြစ်ပြီးခုတော့နောက်ထပ်10နေရာလဲသူတို့အနိုင်ရရှိလိုက်ပြီလို့ဆိုပါတယ်ဒီရွေးကောက်ပွဲဟာပြည်ပကတက်တွေမရှိဘဲနဲ့နှစ်30အတွင်းပထမဦးဆုံးကြိမ်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဖေဗရူလာကဝန်ကြီးချုပ်ဟောင်းရာဖီခါရီရီလောက်ချန်ခံရပြီးတဲ့နောက်လေဗရန်လူတို့ရဲ့ဒေါသကြောင့်လည်းပြီးခဲ့တဲ့လကလေဗရန်ကနေစီးရီးယားတက်တွေဆုတ်ခွာပြီးခဲ့ရတာဖြစ်ပါတယ်။အဲ့ဒီလောက်ချန်မှုရဲ့နောက်ွယ်မှာစီးရီးယားပါတယ်လို့လူအများကကြည်တင်ခဲ့ကြပါတယ်။ဟာရီရီရဲ့ဒုတိယအသားကြီးဆာအတ်ကသူ့ဖခင်ရဲ့နိုင်ငံရေးဥဆောင်မှုကိုဆက်ခံခဲ့ပြီးတက္ကရင်ထောင်ကသူ့ဖခင်ရွေးကောက်ခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်အများပြားဆက်ပြီးပါဝင်တဲ့ရွေးကောက်ပွဲဝင်ကိုယ်စားလှယ်များစီးရင်ကိုဦးဆောင်ခဲ့တာဖြစ်ပါတယ်။ဒီနေ့လေးဆော့ဆော့ပိုင်းကမဲပေးခဲ့အပြီးဆာအစ်ဟာရီရီကသတင်းတောက်တွေကိုအာရဗ်ဘာသာစကားနဲ့ပြောကြားသွားတာက
လဘီရုတ်ဟတ်ဆဝတ်လာလေဟတ်ဆာအစ်ရဖီဟာရီရီ
ရွေးကောက်ပွဲတွေဟာသူ့ဖခင်ရဲ့ချိုးပန်းချက်တွေကိုဆက်ထမ်းဆောင်သွားဖို့အပြင်ဒီမိုကရေစီပေါ်ဆောင်ဖို့အခွင့်အရေးလည်းဖြစ်ပါတယ်လို့သူကအာရဗ်ဘာသာစကားနဲ့ပြောသွားတာပါ။ဆာအတ်ဟာရီရီဟာသူ့ဖခင်ဘုံခွဲလုံခြံခံရစဉ်ကဆာအူဒီအရေဗျက်မှာစီးပွားရေးလုပ်ငန်းကိုလုပ်ကိုင်နေတာဖြစ်ပါတယ်။သူအနေနဲ့နိုင်ငံရေးမှာမျက်နှာတည့်ဖြစ်ပေမဲ့သူဟာလေဗနန်ရဲ့နောက်တယ်မဲ့ဝန်ကြီးချုပ်တည့်ဖြစ်လာလိမ့်မယ်လို့အများကဟော့ကင်းထုတ်ထားပါတယ်ရှင်။